မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအစဉ်နဲ့ဖြစ်ဖို့သူရဲ့ဒုံးကျည်စမ်းသပ်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကဒီကနေ့တင်းနယ်လာနေမှာပြောဆိုပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှစ်တောင်အရှာနိုင်ငံများအသင်းရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကအခုလိုပြောဆိုတာပါ။ပယ်တင်တဲ့ဒုံးကျည်စမ်းသပ်မှုတွေကြောင့်မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြီးခဲ့တဲ့စနေနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတခင်းနဲ့အတီးပြုတ်လိုက်တာဟာဆိုရင်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်နိုင်ငံတကာအတိုင်းအဝိုင်းကလက်တင်မခံနိုင်ဘူးဆိုတာနဲ့ကိုရီးယားကျွန်းစင်နျူကလ িয়ার ကင်းစင်ရေးကိုမျှော်လင့်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးခဲလာဆန်ကပြောဆိုပါတယ်မြောက်ကိုရီးယားဘက်ကတော့တန်ခတ်ပိတ်ဆို့မှုကိုရှုတ်ချကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောဆိုပါတယ်သူရဲ့နျူကလ িয়ার အစီအစဉ်နဲ့အရင်ဆက်ဆက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်သေပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြန်တဲ့အနေနဲ့ရောစမ်းသပ်မှုတွေကိုထောင်နဲ့ချူထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကကြားမြတ်တိုက်ရဲအတွက်ဆောင်ရွက်သွားမှာဖြစ်ပြီးအမေရိကန်အနေနဲ့နှစ်နိုင်ငံကြားမှာသမုတ်တရားကြီးချထားလို့သူ့ရဲ့ပြည်မာကြီးလုံခြုံကြီးလို့ယုံကြည်ထားတယ်ဆိုရင်တော့အမားကြီးတစ်ယောက်ကိုကျူးလွန်တာပဲဆိုလို့မြောက်ကိုရီးယားဘက်ကပြောဆိုလိုက်ပါတယ်ရှင်။